ကဲဆယ်ကြီးတာဝန်ထမ်းဆောင်နေတဲ့သူတွေကရုပ်အလောင်းတွေနဲ့ပျောက်ဆုံးနေတဲ့ Air Asia လင်းရဲ့အစိတ်အပိုင်းစားတွေလို့ယူဆရတဲ့အရာဝတ္ထုတွေတွေ့ရှိခဲ့ပြီးတဲ့နောက်ကူညီကဲဆယ်ကြီးလုပ်ငန်းတွေဆောင်ရွက်ဖို့အတွက်အင်ဒိုနီးရှားစစ်သင်္ဘောတွေ Java Peninsula ကိုဥတည်ပြီးတော့တွားရောက်နေကြပြီဖြစ်တယ်လို့သမ္မတဂျိုကိုဝီဒိုဒိုကပြောဆိုလိုက်ပါတယ်။ပျောက်ဆုံးနေတဲ့လင်းရဲ့အစိတ်အပိုင်းဖြစ်တယ်လို့အတီးပြုတ်ခဲ့ပြီးဖြစ်တဲ့ရေထဲမှာမျောနေတဲ့ပထမဆုံးအရာဝတ္ထုကိုဘော်နီယိုကျွန်းကနေ10မိုင်ခန့်အကွာပင်လယ်ပြင်ထဲမှာအင်ကာနေတို့ကတွေ့ရှိခဲ့တာပါ။အင်ဒိုနီးရှားနိုင်ငံရဲ့အရေးပေါ်ကေဆေးရေးဌာနရဲ့အကြီးအကဲဘမ်ဘန်းဆူလစ်စီယိုကပင်လယ်ထဲမှာတွေ့ရတဲ့အပျက်စီးတွေဟာအင်ဒိုနီးရှားနိုင်ငံဆာရာဘာယာကနေစင်ကာပူနိုင်ငံစီကိုတနင်္ဂနွေနေ့ကပြန်တန်းသွားပြီးတော့ပျောက်ဆုံးခဲ့တဲ့ Air Asia ပိုင်းလေမှန်ခရီးစဉ် QC 8531လေယာဉ်ရဲ့အပျက်စီးအပိုင်းစားတွေဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။လေပေါ်မှာပါသွားတဲ့ခရီးသည်တွေအမှုတန်းစုစုပေါင်း162ဦးတည်းကအသက်ရှင်သူတက်ရှင်ကြံရည်သူတဦးတယောက်မှမတွေ့ရသေးပါဘူး။ကောင်းငင်ကနေရှာဖွေကြသူတွေကရေပြင်အောက်မှာအရေးမဲကြီးတစ်ခုကိုတွေ့ရှိထားပြီးတော့အဲ့ဒါကပျောက်ဆုံးသွားတဲ့ Airbus A320-200 လေယာဉ်ရဲ့ကိုယ်တည်းဖြစ်တယ်လို့ယူဆကြပါတယ်။နိုင်ငံတော်တော်များများကဆေးလွတ်ထားတဲ့လေယာဉ်15စီးရဟတ်ယာဉ်9စီးနဲ့တင်းမော15စီးတို့ဟာစူမထရာနဲ့ဘော်နီယိုကျွန်းတွေတဝိုက်မှာပျောက်ဆုံးနေတဲ့လေယာဉ်ကိုရှာဖွေရင်းနဲ့ကယ်ဆယ်ရေးတွေလုပ်ဖို့ရောက်ရှိနေကြပြီဖြစ်ပါတယ်ခင်ဗျာ။